တရုတ်နိုင်ငံကိုဒီကနေ့ရောက်ရှိသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံသမ္မတရှီကျင်းပင်အပါအဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။တရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေမှာတော်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကိုအချင်းလောက်သာဖော်ပြပေမဲ့ဒီခီးစဉ်နဲ့ပတ်သက်လို့ရေးသားနေတဲ့ website တွေနဲ့လူမှုကွန်ရက်တွေပေါ်ကဆွေးနွေးချက်တွေကိုတော့တရုတ်အစိုးရကပိတ်ပင်တာမဟုတ်ပါဘူး။ဒီအကြောင်းပီကျင်းကနေVOA တင်ထောက် Bill I ရေးသားတင်ပြပို့ထားတာကိုအခြေခံပြီးကိုသားညိုကပြောပြပေးထားပါရရှင်
။ကောင်းပါပြီခင်ဗျာ။ဒေါ်ဆန်းစုကြည်တရုတ်ပြည်ရောက်လာပြီဆိုတဲ့သတင်းကိုတရုတ်ဆွေးရပိုင်းသတင်းတွေမှာတော့ဖော်ပြခြင်းမရှိသေးပါဘူး။တရုတ်ကွန်မြူနစ်ပါတီအနေနဲ့ဒီခီးစဉ်ကိုတိတ်ပြီးတော့ပေါ်ပေါ်ထင်းထင်းဖြစ်အောင်လို့လုပ်လို့ဟာမရှိပေမဲ့ဒီခီးစဉ်ပေါ်မှာစိတ်ဝင်စားမှုတွေမျှော်လင့်ချက်တွေကတော့အတော်လေးတွေ့နေရပါတယ်။တရုတ်ဘာသာနဲ့ရေးတဲ့ online ဆမ်မင်နာတခုမှဆိုရင်တော့ဒေါ်ဆန်းစုကြည်အတွက်တရားဆမ်မင်နာဖွင့်ပြီးဒီဒေါ်ဆန်းစုကြည်ရဲ့ဘဝအကြောင်းသူ့ရဲ့ဒီလှုပ်ရှားမှုနောက်ခံအကြောင်းတွေကိုဓာတ်ပုံအနေနဲ့တကွာတင်ထားပါရယ်။ဆောင်းမားရီရဲ့အောက်မှာလည်းအများပြည်သူကမှတ်ချက်ပေးနိုင်မှုခွင့်ပြုထားပြီးမဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာသူတို့ဖျက်ပစ်ပါရယ်။အဲဒီမှတ်ချက်တွေတဲမှာတော့ဒီစာဖတ်သူချို့ကဒေါ်ဆန်းစုကြည်ကိုလေးစားဂုဏ်ယူစရာအမျိုးသမီးတူဖြစ်နေချီးကျူးထားတယ်လို့မှတ်ချက်ပေးသူတူကတော့ဒီဒေါ်စုလိုမျိုးခေါင်းဆောင်မျိုးငါတို့ဘယ်တော့ရနိုင်မလဲဆိုတဲ့မိကုံမျိုးကိုပါမေးထားပါရယ်။တချို့ဒီဝေဖန်ပစ်တင်တဲ့ထဲမှာတော့ဒေါ်ဆန်းစုကြည်ရဲ့ဖခင်ဘူဂျုံဆန်းဟာအရင်ဒီဖက်စစ်ဂျပန်နဲ့ဆက်ဆံခဲ့ဘူးတာတွေကိုထောက်ပြဝေဖန်တာမျိုးရှိပါရယ်။ China Digital Times ကတော့ဒီခီးစဉ်ကိုသတင်းရေးသားဖော်ပြတာမျိုးမလုပ်ကြဘူးတရုတ်ပြည်ညာရေးအာဏာပိုင်တွေကသတင်းထဏာတွေကိုညွှန်ကြားချက်ထုတ်ထားတယ်လို့ရေးပါရယ်။ဒါမဲ့လို့ website အချို့ကတော့ဒီညွှန်ကြားချက်ကိုလိုက်နာတဲ့ပုံမရပါဘူး။တရုတ်မြန်မာဆက်ဆံရေးအရေးကြီးနေတဲ့အချိန်မှာဒေါ်ဆန်းစုကြည်ရဲ့အခုဒီခီးစဉ်ဖြစ်လာတယ်လို့ဆိုရမှာပါ။တရုတ်နယ်စပ်မှာမြန်မာတိုင်းသားကုကန့်တပ်ဖွဲ့တွေနဲ့မြန်မာစစ်ရတပ်တွေကြားဇာနယ်ချီတိုက်ပွဲတွေဖြစ်နေတယ်လို့ပဲပြဿနာဟာနယ်စပ်ဖြတ်ပြီးတော့တရုတ်ထဲကိုပါရောက်လာတာပါတိုက်ပွဲကလက်နက်ကြီးကြီးတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့တရုတ်မျိုးပေါ်ကိုကြောက်ရွံ့တာမျိုးတွေလည်းရှိခဲ့ပြီးတော့ဒီချိန်မှာတော့ဘုံစံကြောင့်မလို့တရုတ်တေသမား9ဦးသေဆုံးခဲ့ရဘူးပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းမကြခင်မှာဒီအထူးထူးရွေးကောက်ပွဲကြီးကျင်းပဖို့ရှိနေတယ်လို့ပဲဒီရွေးကောက်ပွဲကနေပြီးတော့ဒေါန်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့လွှတ်တော်ထဲမှာပုံနေရာရလာပြီးတော့ဩဇာကြီးလာမယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါလာမယ့်ရွေးကောက်ပွဲတွေဟာအခုဒီခီးစဉ်ဖြစ်ဖို့အဓိကအကြောင်းရင်းတစ်ခုဖြစ်လိမ့်မယ်လို့ဝါရှင်တန်ခြေစိုက်တဲ့ Stimson Center သုတေသနဌာနကတရုတ်သုတေသီဆွန်ယမ်ကသုံးသပ်ပါတယ်။ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအခြေအနေကောင်းမယ်ဆိုရင်ဒေါ်ဆန်းစုကြည်ဟာဩဇာကြီးတဲ့နိုင်ငံရေးသမားတူဖြစ်လာမယ်လို့သူကပြောပါတယ်။
And China has important national interests.
ဒီအနေနဲ့မြန်မာနိုင်ငံထဲမှာအရေးကြီးတဲ့အမျိုးသားအကျိုးစီးပွားတွေရှိနေပါတယ်။ဒီလိုအချိန်မှာဒေါ်ဆန်းစုကြည်နဲ့ဆက်ဆံရေးအဆမပြုတ်နိုင်အောင်ဆိုရင်တရုတ်အတွက်မှားပါလိမ့်မယ်။
ဒါပြင်ဒေါ်ဆန်းစုကြည်အနေနဲ့တိုင်းပြည်ကိုဘလောက်ဥဆောင်နိုင်မလဲဆိုတဲ့ဒီမြန်မာနိုင်ငံတွင်းမှာရောပြပမှာပါရှိနေတဲ့မိကုံးတွေကိုလည်းဒီခီးစဉ်ကနေပြီးတော့အပြေပေးပါလိမ့်မယ်လို့ဆန်ကပြောပါရယ်။ဒေါ်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာရည်သွေးတွေကိုလည်းတိုးလာစေလိမ့်မယ်လို့သူကယူဆပါရယ်
။ She has visited most of the western countries including the United States, UK, Japan.
နောက်တော့ဖြစ်တော့သူက American, Britain နဲ့အနောက်နိုင်ငံတွေ Japan, South Korea တို့ကိုပဲသွားခဲ့တာများပါရယ်။ကောင်မှာအရေးပါတဲ့တိုင်းပြည်အားလုံးနှိပါကိုသူသွားခဲ့ပြီပါပြီအဲ့ဒီထက်မှာတရုတ်မပါသေးပါဘူ
းယူကောက်ပွဲဖြစ်လာရင်တော့အချင်းတွေကတစုံတရာပြောင်းလဲမှုတွေရှိလာနိုင်တာကြောင့်တရုတ်အနေနဲ့ကဒီအာနာယပါတီနဲ့ရောတိုက်ခန့်ပါတီနဲ့ပါဆက်ဆံထားဖို့လိုအပ်မယ်လို့ Fudan University ရဲ့ပမခရန်ဂျောကပြောပါတယ်ဒါမှမဟုတ်အခုဒီခီးစဉ်ဆက်ဆံရေးကတော့မြန်မာအာနာယပါတီနဲ့ဆက်ဆံရေးအရင်လိုမဟုတ်တော့ဘဲနဲ့ရော့သွားစီမဲ့သဘောမျိုးတော့မဟုတ်ဘူးလို့ဆိုပါတယ
်ဆိုဆောင်မစကင်းတကယ်了解性不
မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီတရုတ်ပေါ်အမြင်သဘောထားအပါအဝင်ပါတရုတ်နဲ့မြန်မာတက်ခံကြအပြန်လှန်နားလည်မှုကမရှိခဲ့ပါဘူးဒါကြောင့်မလို့နှစ်ဖက်အပြန်လှန်ဆက်ဆံရေးတိုးမြှင့်ပြီးတော့နားလည်မှုတိဆောက်ရေးလှုပ်ဆောင်တာဖြစ်ပါတယ်လို့ပမခရန်ဂျောင်ကတရုတ်ဘာသာစကားနဲ့ပြောဆိုသွားတာပါဒါမှမဟုတ်အရင်ကရှိပြီးသားနောက်ခံတမိုင်းကြောင်းတွေနဲ့နှစ်ဖက်ကွာဟချက်တွေကတော့ဒီခီးစဉ်ကနေပြီးတော့အလျင်မြန်တော့ဖြည့်ရှင်းပေးနိုင်မယ့်ပုံမရသေးပါဘူးတရုတ်နိုင်ငံဟာအရင်တုန်းကဆိုရင်တော့ဒေါ်ဆန်းစုကြည်ကိုနေအကျယ်ကျုပ်ချထားတဲ့မြန်မာအစိုးရကိုတောက်လျှောက်အဓိကထောက်ခံကူညီခဲ့တဲ့နိုင်ငံဖြစ်ပါတယ်တရုတ်ပြည်ပမှာရှိတဲ့လူခွန်ရေးတကြွလှုပ်ရှားသူတွေကတော့ဒီ Nobel ညီငယ်ဆုရှင်ဒေါ်ဆန်းစုကြည်တရုတ်ကိုသွားတဲ့ခီးစဉ်ပေါ်မှာထောင်တွင်းအချင်းချခံရတဲ့သူတို့ရဲ့ Nobel ညီငယ်ဆုရှင်တရုတ်တိုက်ခန်လူရှောက်ဘူးလူမြောက်ရေးအတွက်တောင်းဆိုပြီးဖို့ဆိုပြီးတော့ပြောနေကြပါတယ်။တရုတ်နိုင်ငံရဲ့တပါတီစနစ်ကိုအဆုံးသတ်ဖို့လှုပ်ရှားဆောင်ရွက်မှုနဲ့လူရှောက်ဘူးဟာဒီ2009ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံထားရပါဒေါ်ဆန်းစုကြည်အနေနဲ့အခြေချုပ်ကလွတ်ပြီးတဲ့နောက်ပိုင်းအခုဒီခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပေမဲ့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံကိုပြီးခဲ့တဲ့နှစ်တွေကအလဲပတ်သွားရောက်မှုတွေရှိခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းတရုတ်နိုင်ငံကိုလာရောက်ဖို့ရှိတဲ့ဆိုပြီးတော့သတင်းတွေဖြစ်ခဲ့တာကြာပေမဲ့ခီးစဉ်ကတော့အခုမှဖြစ်လာတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းကတော့ဒီပြောင်စုလွတ်တော်နိုင်ငံကသူရောက်ဥရှင်မန်ဦးဆောင်တဲ့အာဏာကျန်ခံရေးပါတီလွတ်တော်အမတ်အဖွဲ့ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားခြင်းနဲ့ပဲတရုတ်နိုင်ငံကိုလာရောက်ခဲ့ပူပါတယ်ခင်ဗျ။